Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2018ခုနှစ်ဖေဖော်ဝါရီလ16ရက်တောက်တာနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းမီတာ1925 32အပြင်ပထမနာရီဝတ်မှာလိုင်းလက်မီတာ190kHz 1595နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုကအခုညပိုင်းစီစဉ်တွေတင်တောင်းယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းပစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ပါတယ်။ရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မကြတဲ့ငါပဲမြန်မာနဲ့ဘင်္ဂါရီးစ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းပါတယ်။ဒီလိုထက်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူကြီးညာပေးသွားမှာပါ။
ဒီညဆက်ပြီးနားဆင်ရမယ့်သတင်းပါရီကမှ EU ဥရောပသမဂ္ဂကိုယ်စားလှယ်အဖွဲ့ဒီနေ့ညနေနေပြည်တော်မှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပါတယ်
။ Independent Investigation လွတ်လပ်သောစုံစမ်းစစ်ဆေးကော်မတီဖွဲ့စည်းပြီးတော့ရခိုင်မှာဖြစ်တဲ့
သတင်းစာရှင်းလင်းပွဲအကြောင်းအသေးစိတ်ကိုတော့နိုင်ငံတကာသတင်းတွေအပြီးမှနားဆင်နိုင်ပါလိမ့်ရှင်။တခါပြည်ရဲရေးဝန်ကြီးရဲ့မင်္ဂလာဒေ့သုံးရက်ကြာခီးစဉ်အကြောင်းကိုလည်းထုတ်လွှင့်ပေးမှာပါ။ဝါပြည်နယ်အတွင်းနိုင်ငံသားစီစီရေးကတ်ကင်သူတွေကိုခီးသွားလာခွင့်သိပင်ရကနေအခုတော့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညပဲထိတ်တန်းရောင်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့ကိုညာဝင်းအောင်တို့ကြီးညာပေးပါမယ်ရှင
်။အမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကထက်တန်းကျောင်းတစ်ကျောင်းမှာနောက်ဆုံးအကြိမ်ဖြစ်ခဲ့တဲ့အစုလိုက်ပြုံလိုက်ပစ်ခတ်မှုကျူးလွန်သူဖြစ်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအာမခံမပေးဖို့တရားရုံးကဆုံးဖြတ်ပါတယ်။ကျူတင်ချန်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားဆွဆွထားတဲ့နီကိုလတ်စ်ကရုစ်ကိုဖလော်ရီဒါပြည်နယ်တရားရုံးမှာမနေ့ကပဲရုံးထုတ်ခဲ့တာပါ။တရားလိုရှင်တွေကအာမခံမပေးဖို့ရှောက်ထားချက်ကိုတော့အကျိုးဆောင်ရှင်တွေကမကန့်ကွက်ခဲ့ပါဘူး။အာဏာပိုင်တွေကတော့ပစ်ခတ်မှုကြောင့်သေဆုံးသူ18ယောက်မှာကျောင်းသား14ယောက်နဲ့ဆရာ3ယောက်ပါဝင်ကြောင်းကြေညာခဲ့ပါတယ်။သေဆုံးသူတွေအသက်16နှစ်အရွယ်ထိငယ်ရွယ်သူကျောင်းသားတွေပါဝင်ခဲ့တယ်လို့တနသမားရဲ့ရန်ကနေကျောင်းသားတွေကိုအကာအကွယ်ပေးရင်တည်ဆုံးရတဲ့ဆရာတွေလည်းပါဝင်ပါတယ်တနသမားကိုတရားရုံးမှာမနေ့ကရုံးမထုတ်ခင်မှာပဲတိုင်းပြည်အတွက်ကြေကွဲစရာဖြစ်ရဖြစ်သမ္မတဒေါ်နယ်ထရန့်အင်ဂျီလိုကနေအချင်းယုံမင်းကွန်ပြောကြားခဲ့တာပါသမ္မတကတော့လူစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေကိုဟန်တားရမှာစိတ်ချမ်းသာရေးအတွက်ကူစားဖို့အခက်အခဲကြုံနေရတဲ့ပတ်သက်လို့နိုင်ငံတော်ကတာဝန်ရှိသူတွေနဲ့မကြခင်တွဲဆုံမှုရှိကြောင်းနဲ့စာတင်ကြောင်းတွေဘေးကင်းလုံခြုံရေးရာထိုက်တန်ဦးစားပေးကိစ္စဖြစ်ကြောင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတနက်ကင်ဆောင်ခွင့်ထိချုပ်ရေးကိစ္စကိုတော့မင်းကွန်းထဲမှာပြောဆိုထားတာမျိုးမရှိပါဘူး။မနေ့နောက်ပိုင်းမှာပဲအခင်းဖြစ်ခဲ့တဲ့ Florida ပြည်နယ်ပတ်လမ်းမျိုးက Majority Stone Man Douglas ကျောင်းရှိမှာအောင်မေဝင်စတောင်းပွဲတစ်ခုကျင်းပခဲ့ပါတယ်။လာလူစတောင်းပွဲတွေကို Las Vegas မြို့ California Texas နဲ့ Kentucky ပြည်နယ်ပါဝင်အမေရိကန်ပြည်သူကနေရာတော်တော်များများမှာလည်းကျင်းပခဲ့ကြတာပါ။
မတ်လ9ရက်နေ့ကစလို့နေရက်ပြန်ပို့ခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတဲ့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူလူငယ်တွေတရားဝင်နေထိုင်ခွင့်ရရေးပါဝင်တဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲဖို့သတင်းတစ်ပတ်အတွင်းဆွေးနွေးကြတဲ့အဆို၄ရက်စလုံးကိုအထက်လွှတ်တော်ကဖိတ်ချလိုက်ပါတယ်။အောင်မြင်မှုမရခဲ့တဲ့အထက်ကလူများစု Republican နဲ့လူနည်းစု Democrat ကိုယ်စားလှယ်တွေရဲ့ဘူးတွဲအဆိုပြုချက်နှစ်ခုမှာတော့လူငယ်ရွှေပြောင်းဝင်ရောက်လာသူတွေကိုနိုင်ငံသားဖြစ်ခွင့်ရရေးနေသက်လုံခြုံရေးတိုးမြှင့်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးပြုပြင်ပြောင်းလဲမှုအစီအစဉ်အပြင်ပြည်ထောင်စုအစိုးရရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုရှိတဲ့အမေရိကန်ပြည်ထောင်စုကမြို့တွေကိုအရေးယူမဲ့အစီအစဉ်တွေပါဝင်ထည့်သွင်းထားတာပါကလေးဘွားမှမိဘတွေနဲ့အတူအမေရိကန်ကိုတရားမဝင်ဝင်ရောက်လာသူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်ကိုပါတီနှစ်ရက်ပေါင်းကြိုးပမ်းမှုတွေအောင်မြင်မှုမရခဲ့တာဟာသမ္မတကြောက်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောဆိုလိုက်ပါတယ်မနေ့နှောင်းပိုင်းကသမ္မတအင်ဂျီရိုကထုတ်ပြန်တဲ့ကြေညာချက်မှာတော့အထက်လွှတ်တော်တွင်ကဒီမိုကရက်ကိုယ်စားလှယ်ဒေကြောင့်ပြုပြင်ပြောင်းလဲရေးအစီအစဉ်တွေအောင်မြင်မှုမရခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။အမေရိကန်ထောင်လိုင်းအေဂျင်စီတွေကကိုယ်စားလှယ်ရာပြည်နယ်စိုးရတောင်ရှိသူတွေနဲ့ဒီကနေ့တောက်ချနေတဲ့တင်းတင်းလာနေတွေမှာတွေ့ဆုံပြီးရွေးကောက်ပွဲလုံခြုံရေးဆိုင်ရာလက်ဝဲချက်လက်တွေကိုတင်ပြဖို့ရှိကြောင်းအမျိုးသားထောင်လိုင်းညွှန်ကြားမှုရေးမှူးချုပ်ယုံကပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှအရေးကြီးတဲ့ကိစ္စရဲ့အထိကြောင်းရတဲ့အခါတိုင်းဆိုင်ဘာအင်တာနက်ကိုအသုံးချတိုက်ခိုက်တာမျိုးတွေရှိတဲ့အကြောင်းအမျိုးသားထောက်လိုင်းဌာနအကြီးအကဲကကွန်ဂရက်စ်တော်ကိုပြောကြားခဲ့ပြီးနေ့ရက်ကြာမှာပဲတွေ့ဆုံဆွေးနွေးမှလည်းဖြစ်ပါတယ်။အမေရိကန်ရဲ့ဒီမိုကရေစီစင်တာမိုးတွေချက်ဆင်းစီဖို့နဲ့မဟာမိတ်တွေအင်အားယောပ ွားစီကိုရည်ရွယ်ပြီးရုရှားအပါအဝင်စိုက်ဘာတက်ခတ်သူတွေကအချိန်ယုံမြင့်ကျိုးမဲလာနိုင်တဲ့အလားအလာတွေရှိနေကြောင်းလဲအမျိုးသားထောက်လှမ်းရေးဌာနအကြီးအကဲဒန်ကော့ဆာပြောဆိုခဲ့တာပါ။အမေရိကန်နဲ့ဥရောပမဟာမိတ်တွေပေါ်အပြည့်အမောင်းစိုက်ဘာတက်ခတ်မှုတွေစစ်ဆင်မပြတ်ကျင်းဝနိုင်တယ်လို့လဲသတိပေးခဲ့ပါတယ်။အမေရိကန်ထောက်လှမ်းအရာရှိတွေကပြည်내ဆိုးရတောင်းရှိသူတွေကိုအစီအခံတင်ပြရမှာတော့အမေရိကန်ပေါ်ရန်လိုသူတွေရဲ့ရည်မှန်းချက်တွေနဲ့စွန့်ရည်ကိုပုံမနားလည်သဘောပေါက်အထက်ကရည်ရွယ်လိုက်မယ်လို့လဲမျှော်လင့်ထားကြပါတယ်
။ဆီးရီးယားနိုင်ငံကကတ်လူမျိုး YPG ပြည်သူစစ်တပ်ဖွဲ့တွေအနေနဲ့ Euphrates ရဲ့ရှေ့ဘက်ကိုဆုတ်ခွာပေးဖို့အမေရိကန်နဲ့အတူတကီတပ်ဖွဲ့တွေကဆီးရီးယားနိုင်ငံ Manbij ဒေသမှာပူးတွဲတပ်ဆွဲထားဖို့တူရကီကအမေရိကန်ကိုကမ်းလှမ်းထားကြောင်းတူရကီအစိုးရတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ရဲ့နှစ်ရက်ကြာတူရကီနိုင်ငံခရီးစဉ်မှာအဆိုပြုခဲ့တဲ့အစီအစဉ်ကိုတော့အမေရိကန်ဘက်ကစဉ်းစားနေတယ်လို့လဲတရားဝင်သတင်းမထုတ်ပြန်ရသေးတဲ့အတွက်အမည်မဖော်လို့တဲ့တူရကီအစိုးရအရာရှိတဦးကိုကိုကပြီး Reuters သတင်းမှပေါ်ပြပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးကတော့တူရကီနိုင်ငံရဲ့ဝန်ကြီးကာဘူဆိုကလိုနဲ့တွေ့ဆုံပြီးကပ်ပြည်သူစစ်တွေကိုအမေရိကန်ကဆက်လက်အားပေးထောက်ပံ့သွားမယ့်အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်။ဆီးရီးယားနိုင်ငံမှာ YPG ကပ်ပြည်သူစစ်တွေဟာတူရကီနိုင်ငံမှာဆယ်စုနှစ်နဲ့ချီအစိုးရကိုပုံကန်နေပြီးတရားမဝင်အဖွဲ့အစည်းဖြစ်တူရကီအစိုးရကသတ်မှတ်ထားပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာ9လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီမိတ်ကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းပေါ်ထုတ်ဖို့မချန်သေးရင်ငါပဲရခိုင်ပြည်နယ်နဲ့အင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေစုလိုက်ပြုံလိုက်ထွက်ပြေးရတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းပြန်လည်တိုးတက်ဖို့လိုအပ်နေပြီဖြစ်ကြောင်းလည်းသတိပေးခဲ့တာပါ။ဥရောပပါလီမန်လူခွင့်ရေးဆိုင်ရာဆက်ကော်မတီဝင်တွေနိုင်ငံခြားရေးရာနဲ့ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ်အရှိတောင်အရှက်နိုင်ငံများတင်အာဆီယံကိုယ်စားလှယ်နဲ့တူဖေဖော်ဝါရီလ12ရက်နေ့ကနေ16ရက်နေ့ထိမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တာဖြစ်ပါတယ်။ဒီကြောပြန်ပြီးကွက်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစားမျိုးကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့9ရက်ကြာခီးစဉ်တွင်စိုးရိမ်မှုတွေရောပါမသွားခဲ့ကြောင်းလဲဒီကနေ့ခီးစဉ်ဆုံးသက်မှာထုတ်ပြန်တဲ့ကြေညာချက်ထဲကိုယ်စားလှယ်ဖွဲ့ကိုဦးဆောင်ခဲ့သူပြဲအန်တိုနီယိုပန်စီယိုကပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံတော်ကလူခွေရေးချိုးဖောက်မှုတွေကြာဆင်းလာနေရမှာဘာသာရေးယဉ်ကျေးမှုလူမျိုးရေးမတူကွဲပြားသူတွေလူခွေရေးကာဝယ်ဆောက်ရှောက်သူတွေနဲ့သဘင်သတင်းသမားတွေအပေါ်တည်ရောက်မှုတွေရှိနေကြောင်းလည်းကြေညာချက်မှာဖော်ပြထားတာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလူမျိုးရေးကင်းစခန်း30လောက်ကိုစီရင်တက်ခဲ့တဲ့ ARS ဆွေးရအောင်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းကုလသမဂ္ဂကမန်တာလိုမြန်မာစစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့ကြောင်းလည်းနိုင်ငံတကာတိုင်ဝမ်နဲ့လူခွင့်ရေးအဖွဲ့တွေကစွပ်စွဲထားကြတာပါ။ဥရောပပါလီမန်ကိုယ်စားလှယ်အဖွဲ့ကတော့မြန်မာနိုင်ငံကစိုးရိမ်စရာလူခွင့်ရေးခြေနေတွေကြောင့်ဆက်ဆံရေးတွေကိုပြန်လည်တုံ့တက်သွားမှာဖြစ်ပြီးစုပေးတံပေးမူဝါဒတွေကိုကျင့်သုံးသွားမှာဖြစ်ကြောင်းလည်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ရခိုင်ပြည်နယ်မှာလူခွင့်ရေးချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်ပေါ်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲထိုင်းနိုင်ငံကမြန်မာစစ်တပ်အကြီးအကဲကိုဒီကနေ့မှပဲဂုံတူးဆောင်စုချီးမြှင့်လိုက်ပါတယ်။ထိုင်းပြည်ရင်ကချီးမြှင့်တဲ့ဆင်ဘူးတော်ဝင်တရေကောင်းဘွဲတစိတ်ပထမအဆင့်စုကိုမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းလက်ခံရယူခဲ့ကြောင်းဒီကနေ့ပဲနှစ်ဖက်စစ်တပ်ကသတင်းထုတ်ပြန်ပါတယ်။နှစ်နိုင်ငံကြားကာလကြာရှည်ချစ်ကြည်ရင်းနှီးမှုကိုပြသတဲ့အနေနဲ့စုချီးမြှင့်ခဲ့တာဖြစ်ကြောင်းထိုင်းစစ်တပ်ရဲ့ကြေညာချက်မှာပြောပါတယ်။ထိုင်းတပ်မတော်အတွက်ပန်ဘူးကျိုးပန်းမှုတွေအတွက်မြန်မာစစ်တပ်အကြီးအကဲကိုဂုံတူးဆောင်စုချီးမြှင့်ဖို့ထိုင်းပြည်မဟာဗဂျီယာလွန်ကွန်းကပြီးခဲ့တဲ့နှစ်ဩဂုတ်လ21ရက်နေ့မှာပဲအမည်စရင်းတင်သွင်းထားကြောင်းလဲထိုင်းတော်ဝင်မိသားစုကသတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်ပဋိပက္ခကတော့ဩဂုတ်လ25ရက်နေ့မှာ ARSA အစွန်းရောက်အုပ်စုကလုံခြုံရေးကင်းတွေကိုတိုက်ခိုက်ရာကပေါ်ပေါက်ခဲ့တာပါ။နောက်ဆက်တွဲအစီအစဉ်ရေးဒီမှာတော့မြန်မာစစ်တပ်ကလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်လို့နိုင်ငံတကာကဝေဖန်နေကြပါတယ်။အဲ့ဒီဝေဖန်နေတဲ့ကြားထဲကပဲမြန်မာစစ်တပ်ရဲ့အကြီးအကဲကိုထိုင်းနိုင်ငံကဂုံတူးဆောင်စုချီးမြှင့်ခဲ့တဲ့ပေါ်လူအခွင့်အရေးအဖွဲ့ဖြစ်တဲ့45 Rights အဖွဲ့ကဝေဖန်ပါတယ်။ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရသူကတော့ပ ပြည်ပနိုင်ငံကစစ်တပ်အကြီးအကဲတွေကိုတော်ဝင်စုချင်းမျက်နှာဟာထိုင်းနိုင်ငံမှာအစဉ်အလာတစ်ခုရှိကြောင်းပြောကြပါတယ
်။ထိုင်းနိုင်ငံမှာနစ်စင်ချင်းပါနေတဲ့အမေရိကန်စစ်တပ်နဲ့ပူးတွဲစစ်ရေးလက်ချက်မှုတွေအတွင်းဒီကနေ့မှာတော့အမေရိကန်ထိုင်းနဲ့တောင်ကိုရီးယားတပ်ဖွဲ့တွေပူးတွဲပြီးကန့်တက်စစ်ဆင်ရေးတွေ့လက်ချက်မှာတယ်။ဒီကနေ့စစ်ဆင်ရေးလက်ချက်မှုတွေတော့တဘောကပေးအန်ဒီရင်ဆိုင်ရတဲ့အခါစစ်ရာနဲ့ပစ္စည်းအကူအညီပေးဖို့တုံ့ပြန်နေအောင်အထူးကရည်ရွယ်လက်ချက်ကြတာပါ။ရွှေမြူရောက်လို့အမည်ပေးထားတဲ့အမေရိကန်နဲ့ဒေသရင်းနိုင်ငံတွေကြားထိုင်းနိုင်ငံမှာပူးတွဲစစ်ရေးလက်ချက်နဲ့အစီအစဉ်တွေကိုတော့ထိုင်းနိုင်ငံမှာ2014ခုနှစ်ကစစ်တပ်ကအာဏာသိမ်းပြီးနောက်အမေရိကန်ဘက်ကရှင်းချခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်မှာတမတ်တော်နဲ့ထရန်တက်လာပြီးနောက်မှာတော့နိုင်ငံစစ်ပဆိုင်ဆက်ဆံရေးတွေလည်းပြန်လည်တိုးတက်လာခဲ့တာပါ။
ဒီကနေ့မှာကြာရောက်တဲ့2018တရုတ်နှစ်သစ်ကူပွဲတော်ကိုမြန်မာအပါအဝင်အာရှတလွှားနိုင်ငံတွေမှာစတင်ကျင်းပကြပါတယ်။တရုတ်နိုင်ငံမှာတော့လာမယ့်တစ်နှစ်အတာအတွင်းကံကောင်းခြင်းတွေရရှိဖို့နဲ့ထိုင်းဝမ်နိုင်ငံမှာတော့ကျန်းမာရေးငြိမ်းချမ်းရေးအတွက်ဆုတောင်းကြပါတယ်။မြန်မာနိုင်ငံရန်ကုန်မြို့လမ်းမတော်လာတာလမ်းမှာတရုတ်နှစ်သစ်ကူပွဲတော်ကိုစီကားစွာကျင်းပပါတယ
်။
ဖေဖော်ဝါရီလ16ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုညံဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်တဲ့မြန်မြန်ချက်တွေကိုအရင်ဇက်တိုက်ထုတ်ပြန်ပေးသွားပါမယ်ရှင်။ဘင်္ဂလားဒေ့ရှ်ကို3ရက်တာခရီးရောက်နေတဲ့ပြည်ထရေးဝန်ကြီးဟာဒီကနေ့မှဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးနဲ့တွေ့ပြီးဘင်္ဂလားဒေ့ရှ်မှာတင်းရှောင်သွားတဲ့ဒုက္ခသည်တွေရဲ့အရေးအဓိကဆွေးနွေးကြဖို့ရှိပါတယ်။နှစ်နိုင်ငံနယ်စပ်ဖြတ်ကျော်ပြီးတရားမဝင်လက်နက်ရောင်းဝယ်တာနဲ့မူရစေပြဿနာတွေကိုလည်းဆွေးနွေးကြဖို့ရှိပါတယ်။ဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ဂုဏ်သိက္ခာရှိရှိနေရရင်ပြန်လာရေးမြန်မာအစိုးရအနေနဲ့အလေးထားဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်သမ္မတကလည်းမြန်မာပြည်ထရေးဝန်ကြီးကိုမနေ့ကတွေ့ဆုံချိန်တိုက်တွန်းခဲ့ပါတယ်။မြန်မာပြည်ထရေးဝန်ကြီးရဲ့ဘင်္ဂလားဒေ့ရှ်ခရီးစဉ်အပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ပြည်ထောင်စုဝန်ကြီးဌာနဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွေဦးဆောင်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနနဲ့နိုင်ငံသားရေးဝန်ကြီးဌာနကကိုယ်စားလှယ်တွေပါဝင်တဲ့အဖွဲ့ဟာဖေဖော်ဝါရီလ15ရက်နေ့ကစတင်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တဲ့3ရက်တာခီးစဉ်အတွင်းမှာမြန်မာဘင်္ဂလားနိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးဆိုင်ရာကိစ္စရပ်တွေနောက်မွေးရေးဆေးဝါးပူးပေါင်းတိုက်ဖျက်ရေးနဲ့တနိုင်ငံနယ်စပ်ဆက်ဆံရေးရုံဖွင့်လင်းမဲ့ကိစ္စရပ်တွေကိုအဓိကဆွေးနွေးညှိနှိုင်းကြမှာဖြစ်တယ်လို့ပြန်ကြားရေးကသတင်းထုတ်ပြန်ထားပါတယ်။ဖေဖော်ဝါရီလ15ရက်နေ့ကြာသပတေးနေ့မနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံသမ္မတအဗ္ဒူဟမစ်နဲ့မြန်မာပြည်ထောင်စုဝန်ကြီးတို့ဓာကမြို့တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့ဒုက္ခသည်တွေအရေးအဓိကဆွေးနွေးခဲ့ပါတယ်။ဒီကနေ့တောက်ကြနေ့ညနေ3နာရီမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံဓာကမြို့တော်မှာမြန်မာပြည်ထောင်စုဝန်ကြီးဟာဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအဗ္ဇဒူဇမန်ခမ်နဲ့တွေ့ဆုံပြီးတော့ရိုဟင်ဂျာဒုက္ခသည်အရေးနောက်တရားမဝင်လက်နက်ရောင်းဝယ်ရေးကိစ္စတွေမူရေးဆေးဝါးပြဿနာနယ်စပ်ရေးရာကိစ္စတွေကိုအဓိကထားဆွေးနွေးကြမှာဖြစ်တယ်လို့ဓာကကလာတဲ့သတင်းမှာဖော်ပြပါတယ်။အခုလိုမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံတာဝန်ရှိသူတွေကြားရခိုင်မြောက်ပိုင်းပြည်ပခါကြောင့်တင်းချောင်သွားကြတဲ့ဒုက္ခသည်တွေရဲ့အရေးဒီဇိုင်းမမတ်တွေ့ဆုံဆွေးနွေးမှုတွေရဲ့အခြေအနေအခုနောက်ဆုံးပြည်ထောင်စုဝန်ကြီးကိုယ်တိုင်တွားရောက်ဆွေးနွေးနေတဲ့အနေအထားအပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာနှစ်ပေါင်းများစွာအခြေချနေထိုင်ခဲ့တဲ့မြန်မာဘင်္ဂလားအရေးလေးလာသူဒေါ်စောမြရာဇာလင်းကအခုလိုတုံ့သက်ပါတယ
်ဆက်သွားတဲ့ပုံစံတွေကိုပြန်လည်လက်ခံဖို့ဆိုတာကတော့မြန်မာနိုင်ငံအစိုးရဘက်ကတော့ကြိုးစားပါတယ်ဒါပေမဲ့ဟိုဘက်ကကြားလို့ရှိရင်တော့အခြေအနေမျိုးမျိုးကိုအကြောင်းပြပြီးတော့မှပြန်မလာသေးဘူးဆိုပြီးတော့မှပြောနေတယ်လေရှိပါတယ်အခုတော့ပြန်ပြည်ထောင်စုဝန်ကြီးကိုယ်တိုင်သွားပြီးတော့စူးစမ်းတဲ့အခါမှာတော့အရင်ထက်ပုံမအဆင်ပြေတဲ့အနေအထားတစ်ခုခုကိုတော့ရလာလိမ့်မယ်လို့ကျွန်မထင်ပါတယ်ဒါပေမဲ့လို့ဒေသခံတွေဘက်ကလည်းစိုးရိမ်မှုတွေလည်းအများကြီးရှိပါတယ်ဆိုရင်ကျွန်မတို့အနေနဲ့ကတော့ပြောချင်တာကအနာဂတ်မှာဒီလိုမဖြစ်ဖို့ရအတွက်ဘယ်လိုကြိုးစင်ပြင်ဆင်မှုတွေရှိမလဲအနာဂတ်မှာထွေပြေးလိုက်ပြန်ဝင်လိုက်ဆိုတဲ့ပုံစံမျိုးတွေမဖြစ်ရအောင်ပြည်ထောင်မှာဘာတွေလှောက်ထားဖို့လိုတယ်လဲအစိုးရမှာဘယ်လိုမူတွေရှိတယ်လဲဆိုတာကတော့ပြောရမယ့်အနေအထားတွေလည်းရှိနေပါသေးတယ်တိုင်းပြည်တစ်ခုရဲ့အင်္ဂလိပ်ရှာအရာလည်းထိုက်ခဲ့ရှိပါတယ်လူတွေကိုလူလို့မြင်ဖို့ကလည်းအရေးကြီးပါတယ်
မြန်မာဘင်္ဂလားနိုင်ငံအစိုးရတွေကြားဒုက္ခသည်တွေပြန်လည်လက်ခံရေးပြန်လည်ပို့ဆောင်ပေးရေးဆွေးနွေးတိုင်ပင်နေတဲ့အနေအထားပေါ်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆာဘဇာကဘာလူခါလေးဒုက္ခသည်စခန်းမှာနေတဲ့ကိုအီဆလန်ကတော့ဒုက္ခသည်တွေဘေးကင်းလုံခြုံစွာပြန်နိုင်မှုခိုင်မာတဲ့အာမခံချက်ရမှာပြန်သွားရဲကြမယ်လို့အခုလိုပြောပါတယ
်မခေါအစိုးရကြဝင်ကြဒုက္ခသည်တွေပြည်လည်မှုလို့တော့ကျွန်တော်တို့ကြိုဆိုပါတယ်ဒါပေမဲ့ယနေ့အပြည့်ရတော့ဒီထဲမှာအကျံပေးမှုမပြီးသေးဘူးဗျာအမလူတွေကယနေ့အပြည့်ဖြစ်ပြလာတော့ပဲသူပြန်လာရဲ့အကျံပေးချက်ကိုအကောင့်တက်ဖောင်းမယ်ဆိုပြီးတော့ကြောက်တာကတော့ရှိတယ်အများကကြောက်နေတာပဲဒါပေမဲ့
ကျောင်းဝယ်ရှိတဲ့အလို့ဆိုတာမရှိသေးဘူးသူကျွန်တော်ရဲ့ရွှေရတော့ကဲအလုံးရဲ့အတိအကျဆုံးဖြစ်ရတာကျွန်တော်နိုင်ငံသားအခွင့်အရေးအယားရှိမှုနဲ့ခပါကူလသမဂ္ဂအပါအဝင်ရှူရဲပါဝင်ပြီးတော့ခပါကူလသမဂ္ဂဘင်္ဂလားဒေ့ရှ်အစိုးရမြန်မာအစိုးရပေါင်းပွဲဆိုင်နဲ့ကျွန်တော်လက်ဆောင်နဲ့စီရင်လေးတင်လုံခြုံစွာနဲ့ကျွန်တော်ပြန်လေးနိုင်ငံရေးရမယ်ဆိုရင်ကျွန်တော်တော့ဖို့အသင့်တင
မဆုမုံကြောက်ကြသွားတာပါရှင်အခုကိုပိုင်အုတ်ချုပ်ခွင့်ရဒေတာဝါပြင်းတဲ့ဘက်ကိုလည်းအလှည့်ပေးပါရစေ UWS A ဝါတပ်ဖွဲ့ထိန်ချုပ်ရာပန်ဆန်းဒေတာနဲ့ကျိုင်းတုံဒေတာတွင်ပြီးခဲ့တဲ့ရက်ပိုင်းတွေကဝါတိုင်ရင်သားနိုင်ငံသားစီစီရေးကန်ဆောင်ထားသူတွေဝင်ထွက်သွားလာတာတွေကိုအစိုးရဘက်ကပိတ်ပင်တားမြစ်ခဲ့ရကဒီလ15ရက်နေ့မှာတော့အကန့်အသတ်နဲ့ပြန်ပြီးတော့ဖွင့်ပေးလိုက်ပါတယ်ဝါနိုင်ငံရေးခေါင်းဆောင်တဦးကတော့အကန့်အသတ်မထားဘဲဖွင့်လှစ်မှသာတိုင်ရင်သားလူမျိုးတွေကြားစီလုံးညီညွတ်မှုကိုပိုမိုအထောက်ကူပြုစေမယ်လို့သုံးသပ်ပါတယ် VOE မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီလာစံပိုင်းလောက်ကစတင်ပြီးဝါတန်းသားနိုင်ငံသားစီစီကကိုင်ဆောင်သူတွေကိုပန်ဆန်းတဲ့ကျိုင်းတုံအသွားအလာကိုကန့်တတ်ခဲ့တာဖြစ်ပါတယ်ဒီလာ15ရက်နေ့မှာတော့တချို့တွေကိုပြန်လည်သွားလာခွင့်ပေးခဲ့ကြောင်းနဲ့လက်ရှိအခြေအနေအပေါ်သတိထားစောင့်ကြည့်နေကြောင်း UWSA အဖွဲ့ရဲ့လာရှိုးဆက်ဆံရေးယုံဒုတာဝန်ခံဦးညီရန်ကပြောပါတယ
်ဒီမနေ့ကတော့တချို့တော့သွားလာနေကြတယ်ပေါ့နော်ဒီနေ့တော့လာမေးထားတယ်နော်စံတော်ဝါယုံကမေးကြည့်လိုက်တော့အမြော်တော့ခုမပြောသေးဘူးတဲ့နော်ယုံအဖွဲ့တွေတော့တော်တော်လာလာလို့ရပါတယ်အဲ့လိုမျိုးပြောလာတယ်တဲ့ဒီနေ့အကြံပေးမှဖြစ်လာတယ်အဲ့တော့အချင်းများတော့သိမလို့ခြားသေးဘူးနော်အဲ့ဒီကိစ္စကိုသတိထားပြီးမှဟိုကျွန်တော်တို့စောင့်ကြည့်နေတယ်နိဒီကိစ္စ
အခုလိုဝါလူမျိုးနိုင်ငံသားစီစီကကိုင်ဆောင်သူတွေကိုကန့်တတာနဲ့ပတ်သက်ပြီးတရားဝင်အကြောင်းကြားတာမရှိဘဲလမ်းမှာတာဝန်ကျတဲ့ဝန်ထမ်းတွေကိုမေးမြန်းရမှာတော့အထက်အမင်းရလို့သာပြန်လည်ဖြေကြားကြကြောင်းပြောပါတယ်ဒီလိုကန့်တတ်တဲ့အပေါ်မှာဝါလီဘရယ်ဒီမိုကရက်တစ်တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းနတ်ကအခုလိုပြောပါတယ
်ဒီလိုကလော့လေးဟိုဖွင့်လိုက်ပြေးလိုက်ဆိုရင်တော့ဒါပြစ်တော့တဘာဝမကြလဲဘဝင်ကြစေရလဲမဟုတ်ဘူးလေနော်အားလုံးကအရှင်မြတ်ဖွင့်ပေးမှသာရင်ဒီလိုသူကူးလူဆက်ဆံမှုတွေများများရှိမှာပဲဒါကကျွန်တော်တို့တိုင်းသားစီလုံးညီမျှဟုတ်ကအထောက်အပံ့အများကြီးပေးတာပေါ့ဟာကျွန်တော်တို့တယောက်ကိုတယောက်ပို့တော့ဆက်ဆံတဲ့အနေထားတွေပူကျပြန်တာပေါ့ပိတ်ပင်လိုက်ရင်ရှင်းမြောင်းသွားတာပေါ့နော
်ဝါပြည်သွေးစင်းညီညီတက်မတော် UWSA ဟာ1989ခုနှစ်ကအပြစ်ခတ်ရက်စဲခဲ့ပြီး29နှစ်တာကာလအတွင်းမှာအစိုးရကြက်မော်နဲ့တိုက်ပွဲဖြစ်ပွားတာမရှိခဲ့ပါဘူးလက်ရှိအခြေအနေမှာပြဿနာတစ်ခုခုဖြစ်လာရင်ဖြေရှင်းဖို့ခက်ခဲနိုင်ကြောင်းလဲဦးဆိုင်ပေါင်းနတ်ကသုံးသပ်ပါတယ
်ပြဿနာဖြစ်လာပြီဆိုရင်တော့ကျွန်တော်ထင်ရတော့မနေ့ကြီးပြန်ဖြေရှင်းရမှာပေါ့ဗျာနော်ခက်နဲ့ပြန်ဖြေရှင်းရမှာပေါ့နော်ဒါဖြစ်လို့လဲဆိုတော့ဒီအစိုးရနဲ့ဒီ UWS ကပြဿနာဟိုးငញ្ញမ်းလေးယူစရာကကိုဟိုတခါမှမရှိဘူးလေအခုဒီနေ့အထိဟိုမဦးနှက်ကချစ်ချင်မှုရှိနေတယ်လို့ပဲမထက်စလုံးကတော့ဒီလိုဟိုတုံးတက်ပြောနေထိုင်တော့ကြတာပဲရှိနေတယ်အဲ့တော့တကယ်လို့ပြဿနာတွေပေါ်ပေါက်လာလို့ရှိရင်ကျွန်တော်တို့တော်လေးနဲ့နည်းတဲ့အရာတွေဖြစ်တဲ့အတွက်ကြောင့်လုပ်ဖို့မလွယ်ဘူးလို့တော့ကျွန်တော်ထင်တာပါ
အရင်စစ်ဆိုးရနဲ့ UWSA ကြားမှာ2009ခုနှစ်ကနေကြားဆောင်တက်အဖြစ်အသွင်ပြောင်းရေးနဲ့ပတ်သက်ပြီးနှစ်ဖက်အကြားမှာတင်းမာမှုရှိခဲ့တယ်လို့ပြီးခဲ့တဲ့2016ခုနှစ်ကလည်းဝါတက်ဖွဲ့ကမိုင်းလားဒေတာကအချက်ချာကြတဲ့နေရာတွေကိုဝင်ရောက်တက်ဆွဲတာကြောင့်ဒေတာတွင်မှာစီးရီးတင်းမာမှုတွေရှိခဲ့တယ်လို့ကျိုင်းတုံမိုင်းလားလမ်းကိုလည်းပိတ်ထားခဲ့ပါတယ်လောလောဆယ်မှာဝါတက်ဖွဲ့ခေါင်းဆောင်နဲ့ပြည်မြန်မာနယ်စပ်ဒေသအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားပါတယ်။အစိုးရတပ်မတော်နဲ့ထိုင်းနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဆယ်ပွဲလောက်ကတော့ NCA ကိုအရင်လက်မှတ်ရေးထိုးပြီးအဲ့ဒီနောက်မှနိုင်ငံရေးဆွေးနွေးတာတွေကိုဆောင်ရွက်နေကြပါတယ်။
ကိုမိုးစောပြပြသွားတာပါရှင်အခုရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကိုလည်းအလှည့်ပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းကိန်းဒီမြို့နယ်ဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့တိုက်ပွဲအတွင်းကိန်းဒီမြို့နယ်အစက်က
ဟောဆိုမန်ကျေးရွာတာ140ကျောက်ဟာနေရာကတင်းရှောင်းနေကြရပါတယ်ဒေသတွင်းလုံခြုံရေးမတည်ငြိမ်သေးတဲ့အခြေအနေကြောင့်နေရာရင်းကိုမပြနိုင်သေးဘူးလို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီကြောင့်တော့ဖီအိုအေမြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့မြောက်ပိုင်းမှာမှာတပ်ဖွဲ့တွေကြီးမနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင
ไอ้เนี่ยในกองก็ที่อุตสุโหมยาสุดได้ทํามายาเกลี้ยงหมดนะเอ้ามาตําต่อในเดือนเดียวไปมาเลยก็ยาได้มาเทคไปซะส่งได้เอ้ามายาได้มาได้ไปชิดอ่ะเพราะฉะนั้นเนี่ยมันได้กูน่ะค่อยเสียหลายจ้ะแล้วบ่เอ้ามาจะเช็ดอย่างชิดอ่ะยาได้เนี่ยเจ้าแล้วบ่ตาเนี่ยยาได้ส่งไข่แล้วบ่ยาได้ก็เลยกูมีได้ชื่อแล้วกูอยากจะส่งท่านได้ส่งท่านได้เนี่ยไอ้เนี่ยในกองก็ที่อุตสุโหมยาสุดได้ทํามายาเกลี้ยงหมดนะเอ้ามาตําต่อในเดือนเด
ဖေဖော်ဝါရီလ14ရက်နေ့နဲ့15ရက်နေ့နေ့ရက်ဆက်တိုက်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ဟူဆုံမွန်ကြီးရွာသားတွေနေရက်ကနေထွက်ပြေးလာခဲ့ရတာပါ
ထပ်ပြီးလာတဲ့သူတွေဟာမြောင်စည်းတိုင်းသားတွေဖြစ်ပြီးအမျိုးသားခွန်ဆက်9ရောက်နဲ့အမျိုးသမီးခွန်ဆက်10ရောက်ပါဝင်နေပါတယ်။လက်ရှိတိန်နီမြို့နယ်တွင်စစ်ရေးမငြိမ်သက်မှုဖြစ်ပွားနေစေချင်နေကြောင်းနေရရင်းကိုပြန်ဖို့စောင့်ကြည့်နေရဆဲလို့ပြည်နယ်လူထုကဆိုလဲစိုင်းစိန်လူကပြောပါတယ်။
ဒီကရဖေဝါရီလ9ရက်နေ့ကသမ္မတနဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ KIO ကချင်းလူလိုက်ရေးသမ္မတတီအနယ်လီတမ်းမလောင်တပ်ဖွဲ့ကုကတပ်ဖွဲ့တို့နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားလေရှိပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းနဲ့ကချင်းပြည်နယ်တွင်းမှာသမ္မတနဲ့တိုင်းဒါလက်နက်ကတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေစေပြီးတိုက်ပွဲကြောင့်ဒေသခံရွာသားတွေနေရက်ကနေတိမ်းရှောင်နေရပါတယ်။လူရန်းချင်းစာနာမှုဆိုင်ရာကုလသမဂ္ဂပူးပေါင်းညှိနှိုင်းရေးရုံးရဲ့နောက်ဆုံးချက်လိုက်များအရတနိုင်းဒေသမှာလူဦးရေ600ရာဆွန်ဘရာဘိုမှာလူဦးရေ900ခန့်တန်းဒေသမှာပြည်သူလူထုခုနှစ်ရာကျော်ဟာအိုး Japon and Divisanga, Sishan the Tongane, Shamine Kukan Yuga, Mayuli Jiwama, Sisha Uyi Kuriakan, Niyaguma Piana, and Dira Chinima, Chinibarekumia.
Rasimashi, Taina Lana Gai, Puena Puete, Mugiti Patine, Lao Democratic, Si Yolo, Didn't Better Mabe, Suyane, Pika Yasayi, Samayi to Light Javari. ကျင်းရမှာပဲတိုင်းသာလက်နက်ကင်တွေနဲ့တိုက်ပွဲတံတွေကလည်းမစဲနိုင်သေးပဲဖြစ်နေရပါအရသာဆွေရလက်ထက်မှာပထမဆုံးအကြိမ် ငါငါငါလေးကိုခေါ်ယူပြီးစက်သွေးရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
American Tanya Tayai Lansunagan season to go Sanina in Ganyava Dima, Tobacco Nutjain Poman Tinsa Pinira Chibarishin, Lamessa Nina Tayai Lilama Pawin Sunu Lejavalu, Taman Peko Yazi. American Piranzu, Florida, Pine, Paklam Yuga, Tetan Jound Jama, Lunga the Uya Jacamuja, Jandu Jandari Pawin, Lusak Kona Ute Songa Pira now, Eriti Daga Lu Persi Jama, Soya Moon at Nitai Niare, Lu, Paklam Yune, Malamagama, Nitai Net, Sushi Longa Panshim, Mata Uga Piovare, အမေရိကန်အစိုးရအနေနဲ့လက်နက်ထိန်းချုပ်ရေးကိုတင်းတင်းကြပ်ကြပ်လုံဆောင်ဖို့လိုတယ်ဆိုပြီးတော့လည်းဝေဖန်ပြောဆိုနေကြတာပါ။ပက်ကလန်မြို့နာမှာနေထိုင်တဲ့ကိုကျော်မိုးသူခေါ်ကိုဖီဖီကိုကိုညာဝင်းအောင်ကဆက်တမ်းမေးမြန်းထားပါတယ်ရှင်။
ကိုဖီဖီတို့နေတဲ့ဒီဖလော်ရီဒါပါကလန်မြို့ကအကြောင်းတစ်ခုမှာလူငယ်တယောက်ကနေပြီးတော့တနက်နေ့ဝင်ပြစ်ပြီးတော့18ယောက်သေဆုံးသွားတဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့ဗောလေကိုဖီဖီတို့စိတ်ထဲမှာဘယ်လိုမျိုးစိုးရိမ်ပူပန်မှုတွေဖြစ်ရလဲခင်ဗျ။အ
ော်စိုးရိမ်တာဗောကိုလည်းသမီးမယောက်ဟိုထက်တန်းကျောင်းသွားနေရဆိုစိုးရိမ်တာဗောဒီကျောင်းနေရဝင်တဲ့အချိန်မှာထက်တန်းကျောင်းတွေမှာဝင်တဲ့အချိန်မှာပက်ပက်တွေကိုကိုတော့စစ်တယ်စစ်တဲ့ကြားထဲကသူကနောက်ပေါက်ပတ်နေဝင်လာတာဆိုတော့လွတ်သွားတာဗောအော်စိုးရိမ်တာဗော
ဆိုတော့ဒီတမီးနှစ်ယောက်ကလည်းနေ့စဉ်ပေါ့လေကြောင်းသွားနေရတယ်ဆိုတော့မိဘတွေကလည်းတစ်ဖက်မှာအလုပ်လုပ်နေရတယ်ဆိုတော့ဟိုစိတ်အေးလက်အေးရောရှိရလားခင်ဗျာသူတို့ကြောင်းသွားနေတဲ့အချိန်မှာ
လဲရှိမလို့စိတ်ကတော့ပဲဖြောက်မလို့နော်အဲဒီတဲ့ကြားရနေရဆိုမဲ့အထက်ကကြောင်းဆိုတော့ဘယ်မှမသိဘူးအဲပထမဆုံးကိုတမီးကြောင်းဆိုရတာပေါ့ဒါမဲ့သုံးသွားတဲ့ကြောင်းသားရဲ့မိဘရင်းတို့ကိုကျင်းစားပါတယ
်ဟုတ်ကဲ့အဲ့တော့ဒီပြစ်ခတ်မှုဖြစ်ပြီးနောက်ပိုင်းမှာပေါ့အဲ့ဒီဖလော်ရီဒါကလူအဖွဲ့အစည်းအတိုင်းဝိုင်းကြမှာရောဘယ်လိုပြောဆိုဝေဖန်မှုတွေရှိနေပါလဲ
အာအခုမနေ့ပဲတတိယမှာကြားတာတော့ဟိုလက်နက်ကိုထိန်းချုပ်ဖို့ပေါ့နော် gun control ကိုပဲလုပ်ဖို့ပဲပြောနေကြပါတယ်ကြောင်းမှမိပါတယ်ဖလော်ရီဒါမှာတနက်ဝယ်ရရန်လွယ်တယ်သူနဲ့တည်းတတိယမှာလွယ်ကူပြန်နေရတယ
်ဟုတ်ကဲ့ဒီညမှာပေါ့လေဒီဖလော်ရီဒါပြည်နယ်ဥပဒေအရဆိုရင်အသက်22နှစ်ပြည့်မှာဘီယာတို့အရက်တို့ဟိုလာဝယ်လို့ရပြီးတော့တနက်ကိုကြတော့အသက်18နှစ်ပြည့်တာနဲ့အလွယ်တကူဝယ်လို့ရတဲ့အနေအထားရှိတာကိုကျွန်တော်တို့ကြားရတယ်ခင်ဗျဒီပေါ်မှာရောဗာများပြောချင်တာရှိပါလေ
အဲ့တွေကို control gun control လုပ်နေချင်တာပေါ့နော် criminal record ရှိတဲ့လူတယောက်ကဝယ်လို့မရဘူးဒါပေမဲ့ record မရှိတဲ့လူတယောက်ကဝယ်ပြီးတော့ဒီအပြစ်မှာတခြားလူတယောက်ကိုရောင်းလို့ရတယ် background check လို့မလို့ပဲနဲ့ရောင်းလို့ရတယ်အဲ့တော့လူကောင်တယောက်ကဝယ်ပြီးတော့ဒီလူစိုးတယောက်ကိုမတိပဲနဲ့ရောင်းပြီးလိုက်ရင်လည်းဒါတွေကအများကြီးတက်မှာရှိရဲ့
ဆိုတော့ဖလော်ရီဒါမှာလက်နက်တွေကိုဘယ်လောက်တိအလွယ်တကူဝယ်လို့ရလဲ
ဝယ်လို့ရတာပေါ့လက်နက်တွေဈေးကွက်နေတာလည်းဈေးပေါ်ပေါ်တွေပဲဒီ gun shop တွေလည်းရှိရဲ့ gun shop ကတော့ဒီ background check နဲ့ဝယ်ရတာပေါ့နော်ဒါပေမဲ့ gun show မှာကျတော့တနက်ပြပွဲလုပ်ပြီးတော့အဲ့မှာကိုပိုင်တဲ့တနက်တွေလည်းသွားပြီးရောင်းပြီးကိုကြိုက်တဲ့အပြန်ဝယ်ဝယ်လို့ရတယ်ဘာမှ background check မလုပ်ဘူးဘာမှစစ်စဲလည်းမရှိဘူး။ဒါတရားဝင်ကန်ရှိုးလုပ်ပြီးရောင်းလေကြတာ
။အခုလိုမျိုးဒီဖလော်ရီဒါတနက်ပြစ်ခတ်မှုဖြစ်ပြီးမှဒီသမ္မတဒိုနယ်ထရမ့်ကရောဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကပါဒီဂန်ကွန်ထရိုးတနက်ထိန်းချုပ်ရေးကိစ္စအပေါ်မှာအလေးထားပြောတာမျိုးမရှိဘဲနဲ့ကျောင်းနေမှာဟလာစိတ်ကြမ်းမာရေးကိုအဓိကဦးစားပေးဖြည့်ရှင်းရမယ်လို့ပြောသွားတဲ့အပေါ်မှာရောဗာများမှတ်ချက်ပြီးပြောခြင်းပါလဲ
။သူတို့တာမီးမတည်သေးလို့ပေါ့ကျွန်တော်အဲ့တော့စိတ်တို့နေဒေါ်လာထွက်နေပြစ်မှုကင်းရှင်းကြောင်းစိတ်ယောဂမရှိကြောင်းအဲ့လိုက်အကုန်လုံး background check လုပ်ရတယ် background check gun control မလုပ်တမီရတော့ဒီပြစ်ခတ်မှုတွေကတစ်ချိန်လုံးဖြစ်နေမှာပဲ
နောက်တစ်ခုကလေဒီသမ္မတထွန့်ရဲ့ Republican အစိုးရကဒီတနက်ထိန်းချုပ်ရေး gun control ကိုတိတ်ပြီးတော့ထိန်းချုပ်ဖို့အတွက်ပေါ့အတန်မထွက်တာကဘာကြောင့်လို့ယူဆပါသလဲ
ကျွန်တော်ရဲ့ယူဆချက်ကတော့တနက်ထုတ်တဲ့ company တွေက Republican တို့တရားပတ်စံတွေထောက်ပံ့လာတော့သူတို့ company တွေကာကွယ်ပြီးတော့လုပ်ပေးနေရလို့ပဲထင်ပါတယ
်ကိုညာဝင်းအောင်ဆက်သွယ်မေးမြန်းထားတာပါရှင်ကျမတို့ video ကို internet ကနေပြီးတော့ wave ban အကြံပေးစာတွေပို့ဖို့လိုတယ်သောတာရှင်တွေနားဆင်လိုတယ်တည်တခြင်းတွေတောင်းယူလိုကြတယ်ဆိုရင် video ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ရှင်စာလိုက်ကနေဆက်သွယ်လို့ရင် voa american တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့တယ်လီဖုန်းနဲ့တိုက်ရိုက်ဆက်သွယ်လို့သူတွေအတွက်တော့1-2-3-2-5-5-5-4ကိုခေါ်ဆိုနိုင်ကြပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်သံလိုင်းကနေပြီးတော့လည်းဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DPP ရုပ်သံစလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာနေ့စဉ်ကြည့်ရှုနိုင်တာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေတာ VOA ရဲ့ Asia 77ကနေပြသတဲ့မိနစ်30စာနောက်ဆုံးရအစီအစဉ်တွေကိုကြည့်ရှုနိုင်တာဖြစ်ပါတယ်ရှင
်။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ52မီတာ32 40 48အပြင် ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2018ခုနှစ်ဖေဖော်ဝါရီလ16ရက်တောက်ကြနေညပိုင်း VOE စီစဉ်တွေကိုလိုင်းဒိုမီတာ19 kHz 1545 3ညလိုင်းဒိုမီတာ25 kHz 1180 3ညနဲ့လိုင်းဒိုမီတာ32 kHz 1595တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်ရှင်။အခုည10နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ်အစီအစဉ်တွေထဲမှာတော့အမျိုးသမီးကန္တာတခါသိပ္ပံနဲ့နည်းပညာအစီအစဉ်မှာတော့အကျိုးရှိတဲ့ဆယ်ဖြစ်လာရေးလိုအပ်ချက်တွေကဘာတွေပါလဲ။
မားလိုက်ပါရီကဘာတွေလဲဆိုတော့လာဗီဒါနဲ့ဆိုင်တဲ့အချက်လက်တွေ hydrology data တွေမိုးချိန်မှတန်းတွေလည်းမှန်မှုလို့လေအခုကအပူချိန်မှတန်းတွေမိုးနေသွားပြီးတော့အပူချိန်မြင့်လာလို့ရှိရင်ဆယ်တဲကိုလောင်မဲ့ဝင်မဲ့ရေကနေသွားတယ
် engineer ဘူမိဗေဒပညာရှင်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ် season နောက်ပိုင်းမှာတော့တူတဆုံလေအမေရိကန်တခွင်ကိုလည်းထုတ်လွှင့်ပေးအောင်ပါပါရှင်အခုအရင်ဆုံးအမျိုးသမီးကန္တာကိုနားဆင်ကြရပါမယ်February လဟာ American ရဲ့ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားပါတယ်။ Africa နယ်ပယ် American နိုင်ငံသားတွေရဲ့စံထားထိုက်တဲ့ထူးချွန်မှုတွေကိုမိမောင်းထုတ်ပြပြီးနောက်လာနောက်သားတွေအတွက်အမြဲတည်းရဂုဏ်ယူအားကျစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။ဒီထက် Rosa Parks ကတော့အထင်ရှားဆုံးအမျိုးသမီးကြီးတစ်ဦးဖြစ်ပါတယ်။လွန်ခဲ့တဲ့63နှစ်ကအသားရောင်ခွဲခြားရေးဝါဒကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးကြီး Rosa Parks ရဲ့အမှန်ဘက်ကရဲရဲဝင့်ဝင့်ရက်တည်ခဲ့တဲ့လောရဟာဒီကနေ့အထိအတူယူစရာသမိုင်းတင်ကြံရစ်ခဲ့တာပါပြည်သူ့အခွင့်အရေးအတွက် Rosa Parks ဘလို့ချိုးပန်းရက်တည်ပေးခဲ့တယ်လဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာလာတန်းကစူးစီးတင်ပြထားပါတယ်ရှင
် I had not planned to get arrested. I had planned to do without having to end up in jail, but when I had to say
ဒီမနေ့အဲ့ဒီနေ့ကအဖမ်းခံဖို့ရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်ဖို့ရည်ရွယ်ခဲ့ပါလေဒါပေမဲ့လို့ကျွန်မအဖမ်းခံဖို့ဆုံးဖြတ်ချက်ချလိုက်တာကတော့ကျွန်မတို့အနေနဲ့ဒီလိုအတင်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျွန်မတို့ဘောခွဲခြားဆက်ဆံတာပူပြီးခံလီပူပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျွန်မသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်နေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေဖော်ဝါရီလကိုအမေရိကန်မှာ Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုဆုံးသက်ရေးသမိုင်းတင်ကျူးပန်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါ။လူမဲသမိုင်းတင်လစခဲ့တာကတော့1955ခုကဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ။ Harvard Johnson ဘွေးရသမိုင်းရှင် Carter G. Woodson နဲ့တခြားအထင်ကအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခမ်းအနားကိုအတိအမှပြုဖို့1956ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်။အာဖရိကနယ်ပယ်အမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အထင်ရှားဆုံးပုဂ္ဂိုလ်တွေနှင့်တူဦးလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်40နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချက်မှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်။ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကဘောမှာကျမတို့လူမဲလေးဦးရှိခဲ့ပါတယ်။တူကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီးနှစ်ဦးထိုင်နေကြပါတယ်။ ပတ်စကားရတော့လူပြူအမျိုးသားတူတက်လာပြီးသူကမတ်တက်ရနေရတယ်သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြားသုံးယောက်ကတော့မထခြင်းထခြင်းနဲ့ထားပေးကြတယ်ကျမကတော့ဖယ်မပေးဘူးအဲ့ဒီတော့ကျမအဖန်ခံရအချုပ်ထဲထက်ခံခဲ့ရတယ်လို့ရူဇာပတ်စကသူမကွယ်လို့မိကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့ အခန်းရေးခဲ့တာဖြစ်တယ်လို့ရူဇာပတ်စကပြောခဲ့တာကတော့ Well, I had worked and I can say I wasn't tired, but that ကျမကအလုပ်ပြန်မှန်းပြီးပြန်လာတာဒါပေမဲ့ကျမပြန်မှန်းလို့ဘတ်စကားပေါ်မှာခုံနေရကနေထပေးဖို့ငင်းခဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရန်တန်ကြီးဘတ်စကားကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေ ကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်စကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ရူဇာပတ်စကပြောခဲ့တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားယောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွားရမှာလူပြူကရှီတန်းခုံလူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှီတန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်ဒါကိုရူဇာပတ်စက ဆန့်ကျင်ခဲ့တာပါအလားတူပဲကျောင်းတွေစားတောက်ဆိုင်တွေရုပ်ရှင်တွေစသဖြင့်မှာလေလူပြုံနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါရူဇာပတ်စ်ရဲ့မွန်ဂိုမရီမြို့ကလေးမှာဒီအသားယောင်ခွဲခြားတဲ့စနစ်ကိုဘတ်စကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတစ်ခါရူဇာပတ်စ်အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကို Alabama ma alo sham ya re twe chang ni tu ne tu khin mo ha Detroit myo ku pyaung ke cha ya ba de. Tho sin lu mae phwe si phit de NAACP ga le di phi ya ko san tat khan phit che dan tin ke ba de. Tho thpin tho sin ga pi tu khwin ye lo sha mu ma khong saung phit tet la tu ga do tia ho si ya Dr. Martin Luther King ne phit ba de. Tozin Lubu Lumia Kweja Moose, Sanye Sundapo, Ninjanswa, Type Wimbus, Sumpia Kedu, Dr. King, Yoge Ragule, Pian Pian, Tempia, Lubari.
Segregation in public transportation will pass away eventually.
Amyapidu Tongjure, Teu Posangi, Modo Yenu, Yatari Boma, Tayam Kweja Moose Neha, Tane Sonda Mava. Dadao Digrega Savido, General Dagu Yin San Nabu, Piersin Jau, Lumelu Timare.
Dr. Martin Luther King, Usaune, Lushamu Jaune, Atayan, Kwejae Seneha, Ubriya, American Biran Zuma, Sonta Kevare, Dr. Martin Luther King Aro, Lokjan Kangeavare, Rosa Baxa, Tanguya, Shise, Kunimiana Baimale, Atayan, Kwejamu, Tapi, Lushamu Dwe, Sales, Hongye Kedalu, Detroit Numa, Lume Lungedi, Demuinjang, Jambi Tanagule, Puni Bigivari, Kulo Dandu Queen Yashimu Dwe, Tubuama, Menamini, Juba Mudwejang, Tanguya, Guse, Kugunima, Tosin Damra, Bill Clinton Ya, Yadarigu Bidi, Mienzon Sudizi Pide, Damraye, Lumyamu, Sudizi Pin, Lodosanya, Mienzon Sudizi Sugule, the Wu Chinin Kivari, Tosin Damra, Clinton Subibuema, Joge, Dagaro.
Rosa Parks ignited the most significant social movement in modern America.
Rosa Parks, Kitty American Maima, Tingia Jazo, Lumuye Dionne Possum Hugo, Sadin Bigeduba. You didn't see Tissy Gate, John Yinwe, Sonda Sibu, Possibo Chigan Ubri Pinsinje, Sato, Saline, Sangaruma, Pia Tare Grivigu, Pizina Mu, Juban Bigeduba. Now Nibong Aze Jombe, Rosa Parks. တချင်ကဗစကားပေါ်မှာနေရာမဖဲပေးခဲ့တာထက်ကြော်လွန်ပြီးတခြားဒန်းလူအခွင့်ရေးရပိုင်ခွင့်အတွက်ကျိုးပန်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုစုတစည်းအပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုစုတစည်းစုသူ့ကိုချီးမြှင့်ပါတယ်ရိုဇာပါခ်စာ
2019年8月30日，巴拉克奥巴马、麦迪亚表给拉古里，变变点变，留巴里。
We honor this woman, Rosa Parks, by finding within ourselves
the Kurds.
General Digne Garawa Bure Rosa Parks ha Nangai Yadu Lakaintazu Mhobau, Jawa Chandara Zulem Mhobau, Atadan was the name of my Pobja Jinkan as Lem Mhobau, Tedan Tagzua Boya Zulem Mhobau, Zubuwa Chazamu Domyamia Ma Sechu Sagazua, Tabimet General Nangai Samango Juzura Kamara.
ဒီအေးအေးဆေးဆေးနေတဲ့အမျိုးသမီးရဲ့အမိဟာလွတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေသွားတောင်းမှသူ့အမိကိုတော့အမျက်စရိယာနေကြမှာပါ။ရိုဇာပါ့ခ်ကိုကာရမာပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွတ်တော်မှအယ်လီနာဟ ோம் ရိုဇာပါ့ခ်အနေနဲ့တိမ်မွေးစွာပဲအပြည့်ပြတ်တတ်တာအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ။ထောင်900ဆက်သုံးခုဖေဗရူလာ၄ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ရိုဇာပါ့ခ်ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2000ဆက်သုံးခုနှစ်ကတော့သူမွေးနေ့အထိမှဖြစ်ရိုဇာပါ့ခ်ဒီဇိတ်ကောင်ကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပ
business has never wrecked me, 'cause it only serves to make me more determined to achieve my final goal. And I come back even stronger, not a novice any longer.
'Cause you... 当 season 结束被你的牛子米看那个骷髅刀架你娘白马的头轮 baby。将来讨论结果是你你们那白马拿进来马的先，可是比如杜达送来美利坚的关系成功拿进家了吧没？那么他 George Washington 每年个三票比，那么他呢一路一路将来他们开的来说呢，美利坚那么他的球员天下的双双绝对掌握，国王奥内杜麦肯丘特亚古尼真是他吧的先。
အမေရိကန်ပြည်ထောင်စုရဲ့သမရနေ့ကိုနှစ်စဉ်ဖေဖော်ဝါရီလရဲ့တတိယမြောက်တနင်္လာနေ့မှာကျင်းပပါတယ်။ဒီနေ့မှာတော့ဖေဖော်ဝါရီ19ရက်နေ့ကသမရနေ့ဖြစ်တာကြောင့်အားလည်းရဲ့အနေနဲ့ရုံတွေအလုပ်ရုံတွေနဲ့ကျောင်းတွေပိတ်ပါတယ်။တကယ်တော့ဟိုရုံကသမရ George Washington ရဲ့မွေးနေ့အဖြစ်နဲ့ဖေဖော်ဝါရီလ22ရက်နေ့မှာကျင်းပခဲ့ရကနေ1889ခုနှစ်တည်းကစပြီးနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်လာခဲ့တာပါ။
Arkansas ပြည်နယ်ကအထက်လွှတ်တော်မှ Stephen Wallace Drucey ကသမရနေ့အဖြစ်စတင်အဆိုပြုချက်ကိုတော့1889ခုနှစ်မှာသမရ Rutherford B. Hayes ကလက်မှတ်ရေးထိုးပြီးတော့အတည်ပြုပေးခဲ့ရပါ။အဲဒီတုန်းကတော့သမရရုံးဆိုင်ရာ Washington DC မှာသာအားလည်းရဲ့အဖြစ်သတ်မှတ်ထားတာဖြစ်ပါတယ်။1885ခုနှစ်ကိုရောက်တော့မှသမရ George Washington ကိုဂုဏ်ပြုတဲ့အနေနဲ့တနိုင်ငံလုံးမှာအားလည်းရဲ့အဖြစ်နဲ့သတ်မှတ်ပေးခဲ့တာပါ။
အဲဒီအချိန်တုန်းကတော့ American ပြည်ထောင်စုအားလည်းရဲ့အဖြစ်နှစ်တစ်ခုနှစ်လွတ်လပ်ရေးနေ့ကျေးဇူးတော်နေ့နဲ့ Christmas နေ့တွေသာသတ်မှတ်ထားသေးတာပါ။သမရ George Washington ရဲ့မွေးနေ့ဟာလူပုဂ္ဂိုလ်တဦးအတွက်ပထမဆုံးသတ်မှတ်ပေးခဲ့တဲ့နိုင်ငံတော်အားလည်းရဲ့လည်းဖြစ်ပြီးဒုတိယမြောက်ဖြစ်သတ်မှတ်ပေးခံရသူကတော့ Martin Luther King Jr. ပါ။
အဲ့ဒီနောက်မှာတော့စစ်တမ်းရောက်မြောက်အမေရိကန်သမရဖြစ်လာတဲ့ Abraham Lincoln မွေးနေ့ဖြစ်တဲ့ February 12ရက်နေ့အတွက်လည်းပူပေါင်းကျင်းပခဲ့ကြပါတယ်။သမရ Lincoln ကိုဂုဏ်ပြုပြီးတော့သူ့မွေးနေ့အတွက်တနိုင်ငံလုံးအားလည်းရဲ့အဖြစ်သတ်မှတ်ကျင်းပပေးခဲ့တာမရှိပေမဲ့လည်းပြည်내တချို့မှာတော့ဂုဏ်ပြုကျင်းပကြပါတယ်။1960ခုနှစ်အရောက်မှာတော့အီလီနွိုင်းပြည်နယ်အထက်လွှတ်တော်မှ Robert McClory ကသမရဝါရှင်တန်ရဲ့မွေးနေ့မှာကျင်းပတာထက်တတိယမြောက်တနင်္လာနေ့ကိုပုံမှန်ရက်သတ်မှတ်ပြီးတော့သမရနေ့ကျင်းပဖို့လွှတ်တော်မှအဆိုပြုခဲ့ပါတယ်
။1968ခုနှစ်မှာတော့သတင်းပတ်ကွန်ပေးရနဲ့ဆက်ပြီး၃ရက်ဇက်တိုက်အားလည်းရရှိအဖြစ်သတ်မှတ်ပြီးတော့တတိယမြောက်တနင်္လာနေ့ကိုတနင်္ဂနွေအားလည်းရဲ့အဖြစ်အမေရိကန်လွှတ်တော်ကသတ်မှတ်ပေးလိုက်ပါတယ်။အဲဒီနောက်မှာတော့သမရ Richard Nixon ကလက်မှတ်ရေးထိုးပြီး1992ခုနှစ်ကနေစတင်အတည်ပြုခဲ့ပါတယ
်။သတင်းပတ်ကုံရက်နဲ့ဆက်ပြီးပိတ်ကြကြောင်းအားလည်းရရှိဖြစ်အောင်အခုလိုအဆိုပြုချက်ဟာနိုင်ငံတော်ကလုပ်သားတွေကိုဂုဏ်ပြုရရောက်တဲ့ဆိုပြီးတော့လဲအများကလက်ခံကြပါတယ်။အခုလိုပုံမှန်ရက်အတိအကျသတ်မှတ်လိုက်တာကြောင့်အလုတ်ပြက်ကွက်ကြတွေလဲညှော်နေသွားမယ်ဆိုပြီးတော့ယုံကြည်ထားကြတာပါ။ဒါပေမဲ့လည်းမူရင်းရက်ချက်အခုလိုရရှိပြီးသတ်မှတ်လိုက်တာဟာဒီပုံကိုယ်တွေအပေါ်အလေးနဲ့ထားရမရဘူးဆိုပြီးတော့လဲထောက်ပြကြတာတွေရှိပါတယ်။ဒါပေမဲ့အစိုးရဌာနတွေအလုပ်သမားသမ္မတတွေလုပ်ငန်းရှင်တွေကတော့ဒီလိုရက်ပြောင်းရွှေ့ပြီးတော့အတိအကျသတ်မှတ်လိုက်တာဟာစီးပွားရေးအရာလဲပိုထွက်ချေခိုက်တယ်ဆိုပြီးထောက်ပြကြပါတယ်
။အဲ့လိုသတင်းပတ်ကွန်ရက်နဲ့ဆက်ပြီးတော့ပိတ်တဲ့အားလည်းရက်တွေကတော့ Columbus နေ့အောက်မြွေနေ့ဖြစ်ပါတယ်။လွတ်လပ်ရေးနေ့လိုပဲသမရနေ့မှလည်းပဲမြို့ချစ်စိတ်နဲ့ပြန်လည်အောက်မြွေအထိမ်းအမှတ်ခန်းနာတွေကျင်းပကြပါတယ်။အဲ့ဒီရက်မတိုင်ခင်ကလေးကကျောင်းနေမှာဆိုရင်လေကလေးတွေကိုသမရဝါရှင်တန်နဲ့လင်ကွန်အပါဝင် သမရရဲ့အောင်မြင်မှုတွေအကြောင်းကိုသင်ကြားပေးလို့ရှိပါတယ်။သမရဂျော့ချ်ဝါရှင်တန်ဟာဘယ်လိုလူမျိုးလဲဆိုတာကိုလည်းပြပြပေးအောင်မခင်မြွေတွေ့ရေ။
ကောင်းပါပြီရှင်။အမေရိကန်ပြည်ထောင်စုသမ္မတဖြစ်ခဲ့တဲ့ဂျော့ချ်ဝါရှင်တန်ဟာစစ်တပ်အတွင်းတာဝန်ထမ်းဆောင်စဉ်တုန်းကပျောက်ကြားဆစ်ဆင်ရေးပြူဟာကိုလည်းတင်ယူခဲ့ပါတယ်။နောက်တစ်ချိန်မှာအမေရိကန်ဒေါ်လာရေးတက်ရဲ့အကြီးအကဲအဖြစ်တာဝန်အနှံ့ကျင်းခံရတဲ့ဂျော့ချ်ဝါရှင်တန်ဟာ1959ခုနှစ်ဇူလိုင်လ9ရက်နေ့မှာအဲ့ဒီပျောက်ကြားဆစ်တနန်းကိုတက်ရောက်ခဲ့ပါတယ်
Edward Braddock ရဲ့လက်ထောက်အဖြစ်နဲ့အသက်23နှစ်အရွယ်မှာ George Washington ဟာဒုဗိုလ်မှူးကြီးတာဝန်ကိုတန်းဆောင်ခဲ့ပါတယ်။ Allegheny တောင်တန်းတွေပေါ်ကဗြိတိသျှတပ်သား1500လောက်ကိုဦးဆောင်ရတဲ့ဗိုလ်ချုပ်ကြီး Braddock ဟာ Ohio မြဝမ်းကိုသိမ်းပိုက်ထားတဲ့ပြင်သစ်တပ်ဖွဲ့တွေစီကနေပြန်လည်ရယူဖို့ကြိုးပမ်းခဲ့ပါတယ်
။ကိုင်းကြီးနေဝစ်ဆင်ထားတဲ့ဗြိတိသျှစစ်သားတွေဟာ Allegheny တောင်တန်းတွေကိုကျော်ဖြတ်ခဲ့ကြချိန်မှာအိန္ဒိယတွေရဲ့ပျောက်ကြားပြူဟာကိုအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့ပြင်သစ်တပ်ဖွဲ့တွေကိုရင်ဆိုင်ခဲ့ရပါတယ်။ဗြိတိသျှတွေလောက်အားမများပေမဲ့ပြင်သစ်တပ်တွေဟာတနေရာကနေတနေရာကိုအလေအမြန်ပြောင်းရွှေ့ပြီးပျောက်ကြားစနစ်နဲ့တိုက်ခိုက်ခဲ့ကြတာပါ။အ
ဲ့ဒီအတွေ့အကြုံတွေကိုရခဲ့ပြီးတဲ့နောက်နှစ်20အကြာ1985ခုနှစ်မှာကွန်တီနန်တယ်လွှတ်တော်ကနေ George Washington ကိုဗြိတိသျှကိုလိုနီနေမေရီကတပ်တွေစုပေါင်းဖွဲ့စည်းထားတဲ့ကွန်တီနန်တယ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်ကြီးရာရူးကိုပေးအပ်ခဲ့ပါတယ်။သူဟာအထင်ကြီးစရာကောင်းပြီးတော့ပေါ်ရသူရရောသူနဲ့ရဲရင်သူတယောက်အဖြစ်လဲအများရဲ့အတိမတ်ပြမှုကိုရရှိခဲ့သူပါ။
အဲ့နောက်ပြစ်သစ်တွေအသုံးပြခဲ့တဲ့ပျောက်ကြားနည်းပြပါကိုအသုံးပြပြီးတော့ပြစ်သစ်ရှာတွေကိုစန့်ကျင်တိုက်ခိုက်ရမှာအောင်မြင်မှုတွေရခဲ့ပါတယ်။ဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ George Washington ဟာအမေရိကန်ပြည်အောင်စုသမ္မတအဖြစ်နဲ့ရွေးကောက်ခံရပြီးနိုင်ငံဖခင်အဖြစ်လဲအတိမတ်ပြခံရတဲ့သူပါ
။သမ္မတ Washington လိုပါပဲနိုင်ငံအတွက်အကောင်းဆုံးဆွတ်ဆောင်ခဲ့တဲ့သမ္မတတချို့အကြောင်းကိုဆက်တင်ပြလိုပါတယ်။အမေရိကန်ပြည်အောင်စုမှာကျွန်းစနစ်လိုလားလို့ခွဲထွက်လို့တဲ့တောင်ပိုင်းပြည်နယ်တွေနဲ့ကျွန်းစနစ်ဖြတ်သိမ်းလို့တဲ့ပြည်နယ်တွေကြား1862ခုနှစ်ကနေ1865ခုနှစ်အထိကြာရှည်ခဲ့တဲ့စစ်ပွဲမှာခွဲထွက်လို့သူတွေဘက်ကနောက်ပိုင်းရှုံးပေးခဲ့တဲ့အတွက်အမေရိကန်ပြည်အောင်စုဆိုတာဒီကနေ့အထိတည်ရှိနေနိုင်တာဖြစ်ပါတယ်
။ဒီလိုအမေရိကန်ပြည်အောင်စုကြီးကိုတစုတစည်းတဲ့ဖြစ်ရောက်အထူးကဆွတ်ဆောင်ခဲ့တဲ့သူကတော့သမ္မတအေဗရာဟံလင်ကွန်ပါ။လွတ်လပ်မှုနဲ့တန်းတူညီမျှမှုကိုအားလုံးခံစားနိုင်ကြဖို့ပြည်ရင်းစစ်ဖြစ်ပွားနေချိန်1863ခုနှစ်နိုဝင်ဘာလ19ရက်နေ့တုန်းကပြောကြားခဲ့တဲ့သမ္မတလင်ကွန်ရဲ့ Gettysburg မိန့်ခွန်းဟာဆိုရင်အမေရိကန်သမိုင်းမှာအထင်ရှားဆုံးမိန့်ခွန်းတွေကတစ်ခုလည်းဖြစ်ပါတယ
်။လူတိုင်းဟာအလုံးအတူတူပဲဖြစ်တယ်ဆိုတာကို2မိနစ်ကြာတဲ့ Gettysburg မိန့်ခွန်းထဲမှာပြောဆိုထားပြီးလွတ်လပ်မှုရဖို့ဟာဘလောက်အရေးကြီးလဲဆိုတာကိုလည်းသတိပေးထားပါတယ်။ပြည်ရင်းစစ်ဖြစ်ပွားနေတဲ့အချိန်ပန်ဆယ်ဗေးနီးယားပြည်နယ်Gettysburg မြို့စစ်မြေပြင်တနေရာမှာဒီမိန်ကုန်းကိုသမရလင်ကွန်ပြောကြားခဲ့တာပ
ါလူတိုင်းတန်းတူညီမျှတဲ့လွတ်လပ်မှုကိုခံစားနိုင်ရမယ်ဆိုတဲ့အချက်ကိုအတိအကမိမောင်းထိုးပြခဲ့တဲ့ဒီမိန်ကုန်းမှာအသက်တစ်ခါလွတ်မြောက်ဖို့ပြည်သူဆန္ဒနဲ့အုပ်ချုပ်တဲ့အစိုးရပြည်သူ့ပိုင်တဲ့အစိုးရဆိုတာကမ္ဘာမြေပေါ်ကပျောက်ပြတ်သွားမှာမဟုတ်ဘူးဆိုတာတွေကိုလည်းသမရလင်ကွန်ကပြောကြားခဲ့တာ
ပါအခုတခါဆက်ပြီးတော့တင်ပြပေးခြင်းတဲ့အကြောင်းအရာကတော့1964ခုနှစ်ဇူလိုင်လ2ရက်နေ့ကလက်မှတ်ရေးထိုးခဲ့တဲ့ပြည်သူ့အခွင့်အရေးဥပဒေအကြောင်းမှာအမေရိကန်သမိုင်းမှာမှတ်တမ်းတစ်ခုစိုက်ထူနိုင်ခဲ့တဲ့ဒီဥပဒေကိုသမ္မတလင်ဒန်ဂျွန်ဆင်ကလက်မှတ်ရေးထိုးခဲ့ပါတယ်1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်အောင်စုအစိုးရရဲ့ငွေကြေးအကူအညီမဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းခွင်တော်တော်များများမှာအသားအရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ
ဒါ့အပြင်ဥပဒေအရအများသုံးအဆောက်အုံတွေရေကူးကန်တွေပန်းချံတွေနဲ့စာကြည့်တဲ့တွေမှာအသားရောင်ကွဲပြားမှုကိုအခြေခံပြီးခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာတာကိုဒင်းပြေချက်ပြေမခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆင်ကပြောပါတယ
်။1963ခုနှစ်တုန်းကဒီဥပဒေပြဋ္ဌာန်းမှုအစုပြုခဲ့တဲ့သမ္မတဂျွန်ကနေဒီကိုအမတ်တရဂုဏ်ပြုတဲ့အနေနဲ့ဒီဥပဒေတရက်ကိုပြဋ္ဌာန်းဖို့သမ္မတဂျွန်ဆင်ဟာလွှတ်တော်ကိုတိုက်တွန်းခဲ့ပါတယ်။အခုလို1964ခုနှစ်ပြည်သူ့ခွင့်ဥပဒေကိုလက်မှတ်ရေးထိုးနိုင်လိုက်တာဟာသူ့သမ္မတတပ်တန်းအတွင်းဂုဏ်ယူရဆုံးလုပ်ရဖြစ်တယ်လို့လည်းသမ္မတဂျွန်ဆင်ကပြောပါတယ
်ကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ခင်းမှလည်းနောက်တစ်ကြိမ်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုဆက်လက်နားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ
်။စ
ဒီဆဲတစ်ခုတိဆောက်တော်မယ်ဆိုရင်အကျိုးရှိတဲ့ဆဲတစ်ခုဖြစ်လာစေဖို့ဘာတွေလုပ်ဖို့လိုအပ်တယ်ဆိုတာကိုဒီတစ်ပတ်မှပြောပြပေးရစေ။နှစ်ဆယ်ရာစုအစောပိုင်းကစပြီးကမ္ဘာနိုင်ငံတွေမှာဆယ်ရီအပြိုင်ဆိုင်ဆောက်ခဲ့ကြတာဖြစ်ပြီးတရုတ်တနိုင်ငံထဲမှာလည်းဆယ်ရီပေါင်း2000ကျော်ရှိနေတာပါ။ဒီဆယ်ရီတိဆောက်လို့ရတဲ့အကျိုးမြတ်တွေကို 1960နှစ်ကုန်လောက်ရောက်မှဆန်းစစ်ဖို့တတိယကျတာဖြစ်ပြီးတရုတ်နဲ့ထောင်မှတင်သွင်းတဲ့ ကမ္ဘာ ဆယ်ရီ နဲ့ပတ်သက်တဲ့ ကော်မရှင် အစည်းအဝေးခန်းစားထဲမှာတော့ကောင်းကျိုးထက်ဆိုးကျိုးကပိုနေတာတွေ့ရတယ်လို့ဆိုပါတယ်။ဆောက်လုပ်ခဲ့တဲ့ဆယ်ကြီးတွေအားလုံးနီးပါးအတွက်ထင်သာမြင်သာအသိပေးကြေညာရာမျိုးမရှိတယ်လို့ကုန်ကျစရိတ်ကရာနှုန်း 50ကျော်ပိုပြီးကုန်ကျနေတာ၊လေယာဉ်မြေအတွက်ဖြစ်စေမြို့နယ်လူစုအတွက်ဖြစ်စေရေပေးဝေဖို့အတွက်သတ်မှတ်ထားတဲ့ပမာဏနဲ့နည်းပြီးပေးနိုင်တာ ပဝန်းကျင်ထိခိုက်မှုရှိစေတာတွေတွေ့ရတယ်လို့ဖော်ပြထားတာပါ။ဆယ်ရီကြောင့်ကဏ္ဍရဝန်းကျင်ဆိုင်လာရမယ်အစားရေနဲ့ကွင်းတွေကိုခန်းချောက်စီပြီးကဏ္ဍရအဖြစ်ရောက်သွားစေတာမျိုးရှိနေတယ်လို့ဆယ်ရီသွင်းစနစ်နဲ့စိုက်ပျိုးနေတဲ့မြေအေကဆုစုပေါင်းရဲ့လေးပုံတစ်ပုံဟာစားပေါက်ကုန်တာမျိုးတွေတွေ့နေရပါတယ်။ဒီလိုမဖြစ်စေဖို့အတွက်ဆယ်ကိုလိုအပ်မှစောက်ဖို့လိုအပ်မှဖြစ်တဲ့အပ
ဒီလိုအောင်စောင်းနိုင်မှုလည်းလိုလာလို့ဆယ်ဝီတော့စောင်းလိုက်တယ်စောင်းလိုက်တဲ့ရေကမြေအောက်ကနေပြန်စိမ့်ထွက်သွားမယ်အကြောင်းကြောင့်အဲ့ဒါဆိုရင်လည်းရေမတင်နိုင်ဘူးနောက်တစ်ခါဒီမိုးရေချိန်ဆယ်တခုတောက်တယ်ဆိုတာအဓိကဂျိုလောင်ပြီးဆောက်ရတာဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီအေရီယာရဲ့ရမယ်မိုးရေချိန်ကလည်းအရင်ဝင်ရေးကြည့်တယ် တယ်ကနီးပြီးတော့မလဲဆိုတော့ဟိုက်ဒရိုလော်ဂျီဒေတာပေါ့နော်အဲ့ဒါတွေကမှန်ကန်မှုလိုပါတယ်ဆယ်ဆောက်တယ်ဆိုတော့အဲ့ဒီပုံမှာအခြေကြည့်ပြီးတော့မှဒီဇိုင်းကိုလိုရတာဖြစ်တဲ့အတွက်ကြောင့်မလို့ဆယ်ကြီးကကြီးနေပြီးတော့မိုးရမရောတော့ရေရမဝင်မင်းနဲ့ပေါ့ဒီရေကြံတာဟောက်ဖြစ်သွားတဲ့အာမျိုးတွေလည်းဖြစ်နိုင်ပါတယ်စမောက်တောင်ဆယ်ကတော့ဒီမှာဒီရဲ့ဆိုးသောဘိုင်းမှာစောက်ခဲ့
ဒီလိုမျိုးဖြစ်ပြီးတော့မှရေအားလည်းလူတလောက်မလောင်နိုင်ဘူးမပေးနိုင်ဘူးအဲ့လိုပုံစံမျိုးဖြစ်သွားတာပါဆယ်တိဆောက်မယ့်နေရာတွေမှာဘာတွေလုပ်ဖို့လိုအပ်ပါဒလဲ
ဆယ်ဆောက်တယ်ဆိုတဲ့နေရာမှာကျွန်တော်တို့ကအဆင့်နေရှိတယ်ပထမအဆင့်ကစူးစမ်းလေ့လာတဲ့အဆင့်ပေါ့လေစူးစမ်းလေ့လာတဲ့အဆင့်မှာရတဲ့အချက်လက်ဒေတာတွေပေါ်မူတည်ပြီးတော့ဒီဇိုင်းဆွဲပြီးတော့ဒုတိယအဆင့်ကတိဆောက်တဲ့အဆင့်ကွန်ဆက်ရှင်အဆင့်ပေါ့လေအားလုံးပြီးသွားပြီဆိုလို့ရှိရင်ဒီဆယ်တွေကိုဖန်ရှင်လုပ်ပြီးတော့နောက်ပိုင်းကဆက်လက်ထိန်းသိမ်းရတဲ့အဆင့်ပေါ့လေအ
ဒီမှာတော့မြင်းညာလေးလည်းအများကြီးတွေ့တော့စာပေလုပ်ပြီးဒီတိုင်းနာလေးတူပုဂ္ဂရပြီးပါညာဒါတွေကအမြင်ထင်လောက်ရတဲ့အခါကျတော့နောက်ပိုင်းမှာတိတ်မမနိုင်တော့မနိုင်တာတွေကဘာတွေလဲဆိုတော့လာပြီးသားနဲ့ဆိုင်နဲ့ချက်လက်တွေဟိုက်ဒရိုလော်ဂျီဒေတာတွေနောက်တစ်ခါဘူးကြိမ်မတန်းနေဘူးကြိမ်မတန်းနေလည်းမှတ်မှုလို့တယ်နောက်တစ်ခါအပူကြိမ်မတန်းနေမိုးမြေသားပြီးတော့ဘူးကြိမ်မြင်လာလို့ရှိရင်ဆယ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ไอ้ดีดาดิบ่หมูดีบ่ดีไซน์ช่วยอะไรอินเจเนียร์เนี่ยดีไซน์มาดิถั่วลาไปแล้วนอกเสร็จด้วยโจเสร็จดิอ่ะซูจูดิโหเว้ยอย่ายามาบ่ดินี่ก็เลยมาแทนเนี่ยตะเกเรงลีลาไปลงมาสรุษิยตะเกก้องหมูเนี่ยเสร็จขึ้นปุ๊บตะไหนเหมียวาบันยินตีไก่หมูเนบุอินาซาเนเนี่ยเสร็จทุกขึ้นปุ๊บสรุษิย
อันนี้ตรงไอ้ดีดาเนี่ยนั่นแหละเสียดาเราใช่ไหมแต่เราอยู่ที่ไหนเนี่ยมาเดินที่ไหนที่ใดใดไหมเนี่ยมีเนี่ยสุราเนี่ยไอ้ดีดาเนี่ยเลยเชียงยูบีลงดาราหมูดีดาอามาอยู่นี่เลยที่ไหนเนี่ยดีดาอามาอยู่นี่ชื่อตัวดีไซน์มาอยู่นี่เลยที่ไหนเนี่ยดีดาอามาอยู่นี่ชื่อพี่สุรุจินตั้งแต่ยี่ปีมาแล้วมาลองไหนนารู้มวยจริงเนี่ยมาลู่มวยปูยาลู่มาเชียงยูยี่จอบีก็มาไหนรู้ชื่อเนี่ยจูด้วยไหนนารู้อะไรมีรู้ชื่อบ้ Daniel. ထင်းသိမ်းမှုမရနိုင်ရင်လည်းတိဆောက်ရတဲ့အခြေအတွက်အကျိုးမရှိပါဘူး
။ထင်းသိမ်းရဲ့အဖြစ်မှာလည်းလိုအပ်တဲ့ဝန်ထမ်းအင်အားအနေထားတိုင်းတာတဲ့မော်နီတိုရင်းလုပ်မဲ့ရှိမီဆက်စည်းရာပစ္စည်းတွေအလိုဟာတွေပြည်စုံမှလာအစ်င်တိုင်းအစ်င်တိုင်းမှာသူ့နေရာနဲ့သူဆန့်ကျင်ညီလုံးနိုင်ပါမှထိခိုက်မှုအနည်းဆုံးနဲ့ကျိုးမြတ်အများဆုံးရမဲ့ဆယ်မျိုးတိစောက်နိုင်မှာဖြစ်ပါလားခင်ဗျာ
ဒီလိုဆယ်မျိုးရနိုင်မှုအတွက်ဆယ်တိစောက်ရမှာချက်မှတ်တဲ့မူဝါဒကအရေးပါတယ်လို့ဆယ်တိစောက်သူတွေဘက်ကလည်းဖြောက်မှန်ဖို့လိုပါတယ
်ဆယ်တွေတိစောက်တဲ့နေရာမှာနိုင်ငံတော်အစိုးရဆိုတာကဒါ policy ချမှတ်တဲ့သူတွေအမှတိဆောက်ရေးလုပ်တဲ့လူတွေဆိုတော့တကယ်ပညာရှင်တွေပေါ့လေအဲ့မှာနိုင်ငံတော် policy ချမှတ်တဲ့နိုင်ငံတော်အစိုးရကလည်းတိုင်းပြည်အတွက်တကယ်အကျိုးရှိမဲ့လုပ်ငန်းကိုလုပ်မလာရင်တိုင်းပြည်ရဲ့ဗန္ဓာရေးဆုံးဆုံးနေတာတွေကိုကာကွယ်ရရောက်မယ်အမှားဒီဆောင်ရေးလုပ်တဲ့ပြည်ပညာရှင်အသက်ပညာရှင်အင်ဂျင်နီယာတွေကလည်းတကယ်လိုအပ်ရင်လိုအပ်တယ်မလိုအပ်ရင်မလိုအပ်ဘူးဆိုတာကိုကိုယ့်ရဲ့ပညာရဲ့ပုံမှာယက်တည်ပြီးတော့မှနိုင်ငံတော်အစိုးရကိုပြန်ပြီးတင်ပြတာတို့ဘာတို့လုပ်ခဲ့မယ်နောက်တစ်ခုက policy ချမှတ်တဲ့အစိုးရပိုင်းကလည်းစည်စနာမှန်မှန်စိတ်ထားမှန်မှန်နဲ့တိုင်းပြည်ပေါ်မှာစည်စနာထားပြီးလုပ်မယ်အောက်ကပြည်ပညာရှင်အသက်ပညာရှင်ကလည်းစည်စနာမှန်မှန်စောင့်ပြုံးမှန်မှန်နဲ့လုပ်မယ်ဆိုလို့ရှိရင်ဘုနာလုံးဆုံးဆုံးတာလေးတိုင်းပြည်ရဲ့ဗဏ္ဍာဝေမျက်နာတာတွေကိုအထက်လျောက်စော့ချနိုင်မယ်ကျွန်တော်တို့နိုင်ငံကစမ်းပါတဲ့တကယ်အောင်မြင်ဖြစ်နေတဲ့နိုင်ငံလည်းမဟုတ်တဲ့အခါကျတော့ဒီဗဏ္ဍာဝေတွေကတခြားလိုအပ်တဲ့နေရာတွေမှာအများကြီးအသုံးချလို့ရမှာပေါ့လေအဲ့ဒါကြောင့်လို့နောက်ပိုင်းဆယ်တွေစောင့်မယ်ဆိုလို့ရှိရင် policy ချမှတ်တဲ့လူတွေဘက်ပိုင်းကတော့တကယ်ဒီစောင့်မယ်ပညာရှင်ပိုင်းကရောအပြန်အလှန်နားလည်မှုတွေနဲ့ညှိနှိုင်းပြောမှသိသိချာချာအချိန်ယူလေ့လာပြီးတော့မှပဲတည်ဆောက်တင်တယ်လို့အဲ့လိုမျိုးအကြံပေးကြပါလားခင်
ဗျ Engineer ဘူမိဗေဒပညာရှင်ဦးသိန်းပိုင်ရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရှင်းသားလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆက်ကြအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုတောက်ကြနေညနေပဲအတန်းမြင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည7:00နာရီကနေ 17:00 နာရီထိလိုင်းဒိုမီတာ 25 kHz 9335နဲ့လိုင်းဒိုမီတာ 32 kHz 11803ညနဲ့အတူပထမနာရီဝက်မှာတော့လိုင်းလက်မီတာ 190 kHz 1595တို့ကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ပါတယ်။အခုတောက်ကြနေညပဲထိတ်တန့်ရောက်တရင်အချင်းချုပ်ကိုကိုအောင်လည်းဦးကပြောပြပေးပါဦးမရှင
်မေကန်ပြောစုဖလော်ရီယာပြည်နယ်ကထိတ်တန့်ကြောင်းတစ်ကြောင်းမှာနောက်ဆုံးချင်ဖြစ်ခဲ့တဲ့ဆုလိုက်ပြုံလိုက်ပြစ်ခတ်မှုကျူးလွန်မှုဖြင့်အရေးယူခံထားတဲ့အသက်19နှစ်အရွယ်လူငယ်ကိုအမှတ်ကံမပေးဖို့တရားရုံးကဆုံးဖြတ်ခဲ့ပါတယ်ကျူးတင်ချက်စီတပ်ဖြတ်မှု18မှုနဲ့ရုံးတင်တရားစွဲဖို့ဆွဲခံထားတဲ့နီကိုလတ်စ်ကရုစ်ကိုဖလော်ရီဒါပြည်နယ်တရားရုံးမှာမနေ့ကပဲရုံးထုတ်ခဲ့တာပါ။အနာဂတ်နေ့ကတော့ပြစ်ခတ်မှုကြောင့်တည်ဆုံးသူ18ယောက်မှာကျောင်းသား14ယောက်နဲ့ဆရာ3ယောက်ပါဝင်ကြောင်းကြေညာထားပါတယ်။မလ9ရက်နေ့ကဆက်လို့နေရပြန်ဖို့ခံရမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တရားဝင်နေထိုင်ခွင့်ထောက်ထားမှုရှိသူလူငယ်တွေတရားဝင်နေထိုင်ခွင့်ရရေးပါဝင်တဲ့လူမှုကြီးကြပ်ရေးပြည်ရင်ပြောင်းလဲဖို့တရင်တပတ်တွင်ဆွေးနွေးခဲ့ကြတဲ့အစို400စလုံးကိုထက်လွတ်တော်ကပယ်ချလိုက်ပါတယ်။အမြင်မှုမရတဲ့ထဲကလူများစု Republican နဲ့လူနေသူဒီမိုကရက်ကိုယ်စားလှယ်ရဲ့ပူးတွဲအစိုးပြချက်နှစ်ခုထဲမှာတော့လူငယ်ရွှေပြောင်းဝင်ရသူတွေနိုင်ငံသားဖြစ်ခွင့်ရရေးနေဆက်လုံရေးတုံ့ပြန်ရေးတမရတော်နဲ့ထွန်းရဲ့လူမှုကြီးကြပ်ရေးပြည်ဝင်ပြောင်းလဲမှုအစီအစဉ်အပြင်ပြည်အောင်စုစုရရဲ့လူမှုကြီးကြပ်ရေးဆိုင်ရာလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်မှုရှိတဲ့အမေရိကန်ပြည်အောင်စုကမျိုးတွေကိုအရေးယူမဲ့အစီအစဉ်တွေကိုပါထည့်သွင်းထားတာပါမြန်မာနိုင်ငံရခိုင်ပြည်နယ်ကလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းဖော်ထုတ်ဖို့မကြတဲ့ငါပဲရခိုင်ပြည်နယ်နဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့တဲ့ဥရောပပါလီမန်ကိုယ်စားလှယ်ဖွဲ့ကတိုက်တွန်းလိုက်ပါတယ်။ရိုဟင်ဂျာတွေဆုလိုက်ပြုံလိုက်ထွက်ပြေးရတဲ့အထိလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးကိုလည်းပြန်လည်သုံးသပ်ဖို့လိုအပ်နေပြီဖြစ်တဲ့အကြောင်းသတိပေးခဲ့တာပါ။ဒီကြောပြန်ပြည်ခတ်တွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာမျိုးကလူခွင့်ရေးစခန်းတွေကိုတွားရောက်ခဲ့တဲ့9ရက်ကြာခီးစဉ်တွင်စိုးရိမ်မှုတွေရောပါမသွားခဲ့ကြောင်းလည်းဒီကနေ့ခီးစဉ်ဆုံးသတ်မှာထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ
်။ဖေဖော်ဝါရီလ16ရက်တောက်ကြနေ့ညပိုင်းနောက်ဆုံးရထားတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါလိမ့်ရှင်။ VOA American တန်ရက်စနေနေ့မနက်ဖြန်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.